အမေရိကန်ဒေါ်လာ60ဘီလီယံဘူလောက်ရှိတဲ့ပြည်ထောင်တင်သွင်းကုန်ပစ္စည်းအမျိုးပေါင်း 1,300 နီးပါးပေါ့ကုန်သွယ်ကုန်စည်းချက်ရေးစတင်လုံဆောင်ရမယ့်သမရရဲ့အမိန့်ထုတ်ပြန်ချက်တစ်ခုကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါပြီ။ဒီလိုရကြောင်းအမေရိကန်နည်းပညာကုန်ထုတ်လုပ်ငန်းမှာတရုတ်တို့ယူနီမြုပ်နှံနိုင်စွာအကန့်အသတ်ဖြစ်သွားစေပြီးတရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးစစ်ပွဲဖြစ်မယ့်အလားအလာပေါ်လာပါတယ်။တရုတ်တို့ရဲ့ကုန်သွယ်ရေးပိုင်းလုံဆောင်ချက်တွေဟာကြိုးကြောင်းစီလျော်မှုရှိသလား၊ဒါမှမဟုတ်ခွဲခြားသတ်မှတ်တာရှိသလား၊အမေရိကန်ညာနာထုတ်ကုန်မူပိုင်ခွင့်တည်ထွင်ဆန်တီးမှုဒါမှမဟုတ်နည်းပညာဖွံ့ဖြိုးမှုကိုထိခိုက်စေသလားစတာတွေကိုဆန်းစစ်ဖို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ကဦးဆောင်ပြီးစုံစမ်းစစ်ဆေးမှုတစ်ခုလုပ်ခဲ့တာရဲ့ရလဒ်အနေနဲ့အခုလိုလှုပ်ဆောင်မှုဆုံးဖြတ်တာပါ။ခုနလကြာစုံစမ်းစစ်ဆေးပြီးတဲ့နောက်ကုန်သွယ်ရေးဆိုင်ရာမူဝါဒတွေကိုချိုးဖောက်မှုရှိတယ်ဆိုတာကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ကပြောခဲ့တာပါ။ကျွန်တော်တို့ရဲ့ညာနာထုတ်ကုန်တွေကိုအကြီးအကျယ်ခိုးယူခံရတာဖြစ်နေပါတယ်လို့အမိန့်ကြော်ညာစာလက်မှတ်ထိုးပွဲမှာသမ္မတထရမ့်ကပြောပါတယ်။ဒီလိုအပါအဝင်တခြားနိုင်ငံတွေနဲ့ကုန်သွယ်ရေးနဲ့အခွန်အောက်ဆိုင်ရာအပြန်အလှန်သဘောတူညီချက်တွေအမေရိကန်ကလိုချင်တယ်လို့သမ္မတကပြောပြီးသူတို့ကကျွန်တော်တို့ကိုအခွန်ကောက်ရင်ကျွန်တော်တို့ကလည်းသူတို့ကိုအလားတူကောက်ပါပဲလို့အင်ဂျီတော်မှာလုပ်တဲ့လက်မှတ်ထိုးပွဲမှာသမရဆောင်ကပြောသွားပါတယ်